of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်မေလ20ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုကျမညသစင်အောင်ကအစီအစဉ်မှုဖြစ်တော်ဝင်တင်ဆက်သွားပါမယ
်ကျမသင်ကြီးထိုက်ပါရှင်အမေရိကန်ပြည်ထောင်စု Texas ပြည်နယ် Santa Fe အထက်တန်းကျောင်းမှာတောက်ကြံတွေကပြစ်ခတ်မှုအတွင်း10ဦးသေဆုံးခဲ့ပြီးနောက်ဒဏ်ရာရသူကတော့13ဦးအထိရှိလာပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေဒေသအတွင်းကနေထွက်ခွာသွားဖို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကနေစပ်မှာအတန်းချက်ဆက်တွေနဲ့သတိပေးနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာရည်ထဲမှာတော့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မြင်ကြားထဲမှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအဲ့ဒီနေရာကနေအ мян ဆုံးထွက်ခွာသွားကြဖို့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတယ်လို့သိရပါတယ
်ကျွန်တော်မြန်မာနိုင်ငံဘက်ကတော့စက္ကံမဟုတ်ဘူးနကံမဟုတ်ဘူးအချင်းချင်းတွားပြီးတော့ချင်းချောက်တယ်နေတွားရရှိတယ်ဒီဥပဒေတွေပါတွေကျွန်တော်အဖာတော်ကိုဒီလူသားချင်းစာနာမှုအနေနဲ့ဒီလူတွေကိုကြည့်ပါဒီလူတွေကမင်းရဲ့အိုးအိမ်ဒီ
မောင်တော်မျိုးဒေသခံတို့ပြောသွားတာပါတရင်ပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့တူထိုင်ဝမ်နိုင်ငံတိုင်ပင်မြို့မှာကျင်းပတဲ့အမှုပညာလက်ရာပြပွဲမှာမြန်မာနိုင်ငံကအမျိုးသားပကြီးဆရာတူပထမဆုံးဝင်ရောက်ပြသခဲ့တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံရဲ့ရေတယံဇာတနဲ့သဘာဝပတ်ဝန်းကျင်တွေပျက်စီးလာပြီးရေနေသတ္တဝါတွေရှားပါးနေပြီဖြစ်တဲ့အကြောင်းစတဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်တဲ့ကိုသားညုံတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်စန်တာဖေအထက်တန်းကျောင်းမှာလူစုလူဝေးတွင်ပစ်ခတ်တာကြောင့်အများစုကျောင်းသားတွေအပါအဝင်လူ10ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ13ဦးထိရှိလာကြောင်းအာဏာပိုင်တို့ပြောဆိုထားတာနဲ့အတူစန်တာဖေလူမှုအသိုင်းအဝိုင်းကြားမှာဝန်내ခြေကွက်နေကြပါတယ်လွှတ်တော်အမတ်ရန်ဒီဝက်ပနာကတော့စည်းလုံးညီညွတ်မှုနဲ့အတူတကွကြော်လွှားကြဖို့မနစ်စနေနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်Texas ပြည်နယ် Santa Fe မြို့ကထစ်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကို Texas ပြည်နယ်တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲထားပါပြီ။တနက်နေ့ဝင်ပစ်သူက Dimitri Pagoutias ဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတောက်ကြံနေ့မနေ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ကျောင်းသားတွေကပြောပါတယ်။တနက်နေ့ဝင်ပစ်သူလို့တမ်းပြရှိထားသူရဲ့နေအိမ်ကားတစ်စင်းနဲ့ပြစ်ခတ်မှုဖြစ်တဲ့စန်တာဖေအထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာပွေတာမှာလက်လုံပလင်းပုံတစ်လုံးအပါအဝင်ဖောက်ခွဲရေးပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာပွေတွေ့ရှိခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်
။ဂျူကောနိုင်ငံမှာတောက်ချနေတဲ့ကလင်းပြတ်ကျခဲ့ပြီးတော့လင်းပေါ်ပါသစ်ဆုံးသူတွေအတွက်တနင်္ဂနွေလုံးခြေကွဲဝမ်းနည်းမှုဖြစ်တဲ့နှစ်ရက်တာသတ်မှတ်ထားပါတယ်။တောက်ချနေကလင်းပြတ်ကျမှုကြောင့်အာဂျင်တီးနားနဲ့မက္ကဆီကိုကခီးတဲ့အချို့ပါဝင်လူပေါင်း109ဦးသေဆုံးခဲ့ရတာပါ။အသက်ရှင်ကျန်တဲ့3ဦးဟာလည်းပြင်းပြင်းထန်ထန်ကိုဒဏ်ရာရထားပြီးတော့ဆေးရုံမှာကုသနေရပါတယ်။လေမော်ကမှတ်တမ်းတင်တဲ့ဒီ black box တလုံးကိုရှာဖွေတွေ့ထားပြီးတော့အဲဒီကတစ်ဆင့်လေးချောင်းလင်းဟာဘာကြောင့်ပြက်ကျသလဲဆိုတာကိုဖြေထုတ်နိုင်မယ်လို့ယူဆရပါတယ်။39နှစ်တက်တန်းရှိတဲ့737လင်းဟာမြို့တော်ဟာဗာနာကနေပြန်တက်ပြီးတော့မကြာခင်လေးမှာပဲညာဘက်ကိုရုတ်တရက်လမ်းကြောင်းပြောင်းသွားပြီးတော့မိခိုးရိနဲ့အတူပြက်ကျသွားတာလို့မျက်မြင်တွေက AP သတင်းဌာနကပြောပါတယ်။လင်းထုတ်လုပ်တဲ့ Boring Company ကတော့ American နဲ့ Cuba သက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်လက်ညှိုးမှုနဲ့အတူစုံစမ်းစစ်ဆေးမှုတွေကိုကူညီနိုင်ဖို့အတွက် Boring Company ရဲ့နည်းပညာဆိုင်ရာကူညီပေးရေးအဖွဲ့တစ်ဖွဲ့ဆီလို့ဖို့အသိရှိပါတယ်လို့ပြောပါရယ်။ Cuba နိုင်ငံ The Cuban Deal of Aviation လေကြောင်းလိုင်းလေဟာအရှိ Cuba မှာရှိတဲ့ Hogan မြို့ကိုသွားဖို့အတွက် Havana ကနေပြီးထွက်ခွာဆင်မှာပြတ်ကျသွားတာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အနီးကတပုံတို့နောက်ဆုံးထိန်းချုပ်ရာဒေသကနေအစ္စလာမ်မြေအစွန်းရောက် IS တိုက်ခိုက်ရေးသမားတွေကိုရွှေ့ပြောင်းပေးနေကြောင်းဆီးရီးယားအရေးဆောင်ချီရေးအဖွဲ့ကပြောပါတယ်ဒီဆောင်ရွက်ချက်ကြောင့်ဒီဒေသကိုအစိုးရကပြန်လည်ထိန်းချုပ်နိုင်မှာလည်းဖြစ်ပါတယ်ယာမုတ်ပါလက်စတိနီးယန်ဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့ကဆက်လို့တိုက်ခိုက်ရေးသမားတွေနဲ့မိသားစုတွေကိုပြောင်းရွှေ့ပေးနေတာဆိုဗြိတိန်ခြေဆိုင်ဆီးရီးယားလူ့အခွင့်အရေးဆောင်ချီရေးအဖွဲ့ကပြောပါတယ်တိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေကိုတင်ဆောင်လာတဲ့ခီးတဲ့တင်ကားတွေမြို့တော်အရှိဘက်ဆီးရီးယားတဲခန္ဓာရဘက်ကိုဥတီသွားနေပါတယ်။ဒီဒေသကတော့ဆီးရီးယားအနောက်ပိုင်းဒေသတစ်လွှာအတွင်းသဘုံထရာနောက်ဆုံးဒေသလည်းဖြစ်တယ်လို့ Reuters သတင်းအေဂျင်စီကဖော်ပြပါတယ်။
တိယငံနဲ့ကုန်သွယ်ရေးပိုင်းမှာအမေရိကန်ကလူငွေပြနေတဲ့ကိစ္စကိုတိရတာကိုရှော့ချနိုင်မှုအတွက်ခြေလှမ်းရတွေကိုအမေရိကန်နဲ့တိယငံကြားမှာသဘောတူညီချက်ရလိုက်ပြီးဆိုပြီးနှစ်ဖက်စလုံးကပြောပါရတယ်။တိယငံဘက်ကမမျှတာတဲ့ကုန်သွယ်ရေးလုဆောင်မှုတွေကြောင့်တိယကရောင်းချတာတက်ကိုအမေရိကန်ကအတော်လေးကိုပိုဝယ်နေရတဲ့သဘောဖြစ်နေတယ်လို့အမေရိကန်ဘက်ကဆက်ဆွဲပြီးတော့နှစ်ဖက်အစိမ့်ညကူစလေတွေဝါရှင်တန်ဒီစီမှာဆွေးနွေးခဲ့ပြီးတဲ့နောက်ဒီကြေညာချက်ပေါ်လာတာပါ။နိုင်ငံကုန်သွယ်ရေးမညီမျှမှုတွေကိုရှော့ချဖို့အတွက်တရုတ်နိုင်ငံဘက်ကအမေရိကန်ရဲ့ဝန်ဆောင်မှုနဲ့ကုန်ပစ္စည်းတွေကိုတိုးမြှင့်ဝယ်ယူသွားမယ်လို့ကတိပေးလိုက်ပါတယ်။အသေးစိတ်အစီအစဉ်တွေကိုတော့ရေးဆွဲဖို့အတွက်အမေရိကန်ဘက်ကကုစလေအဖွဲ့တစ်ဖွဲ့တရုတ်နိုင်ငံကိုတွဲရောက်မယ်လို့လည်းအမေရိကန်သမ္မတအင်ပီရိုကြီးညာချက်မှာဖော်ပြပါရတယ်။ညာနာပစ္စည်းပိုင်ဆိုင်မှုကိုကာကွယ်ပေးဖို့အရေးကြီးတယ်ဆိုတဲ့အချက်နဲ့နိုင်ငံကုန်သွယ်ရေးမှာတန်းတူညီမျှမှုရှိဖို့နှစ်ဖက်စလုံးကဆောင်ရွက်တော့ကြမယ်လို့လည်းအင်ပီရိုရဲ့ကြီးညာချက်မှာဖော်ပြပါရတယ်။အထက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်လွှတ်တော်မတ်ချောက်ရှူမာကတော့ဒီကြေညာချက်ဟာအပေါ်ယံအနည်းငယ်ကိုပဲဖော်ပြထားတယ်လို့ဆိုပါတယ်။အမေရိကန်ကုမ္ပဏီတွေဘက်ကအမေရိကန်နည်းပညာနဲ့စီးပွားရေးလှုပ်ရှားချက်တွေကန့်သတ်မှုတွေမလုပ်ဘူးဆိုတော့မှသူ့ရဲ့ဈေးကွက်ထက်ကိုအမေရိကန်အဝင်ခံမယ်ဆိုပြီးတော့မကြမကြာပြောနေတဲ့အကြောင်းအထက်လွှတ်တော်မတ်ချောက်ရှူမာကပြောပါရတယ်။အမေရိကန်ပစ္စည်းတွေကိုရေတိုဝယ်ယူသုံးစွဲတဲ့သဘောနဲ့တော့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းသူကပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 1068.3ညာ5.19kHz 1556နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းကနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်ကြားမှာနေထိုင်နေကြတဲ့ရိုဟင်ဂျာတွေထွက်ခွာသွားဖို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကအသံချဲ့ဆက်တွေနဲ့ကြီးညာနေတယ်လို့ဒုက္ခသည်တွေကပြောဆိုကြပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်ကမြေပေါ်မှာဒုက္ခသည်6000လောက်ရှိနေပါတယ်။မနေ့စနေနေ့ကစပြီးမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကအသံချဲ့ဆက်တွေနဲ့ကြီးညာနေတာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့မနေ့ပိုင်းအထိထပ်ခါတလဲလဲကြီးညာနေတဲ့အကြောင်းနဲ့မြန်မာဘက်ကကြီးညာချက်ကြောင့်လူတွေချမ်းမှလည်းစိုးရိမ်နေကြတယ်လို့နေဆက်မြင့်ပေါ်မှာနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းရဲ့ခေါင်းဆောင်တူဖြစ်တဲ့မိုဟာမက်အာရစ်ကပြောပါတယ်ဒုက္ခသည်တွေကိုဘင်္ဂလီတွေဆိုခေါ်ဝေါ်ပြီးမြန်မာတရားစီရင်ရေးအောက်မှာရှိတဲ့ဒေသကနေထွက်သွားဖို့ဒါမှမဟုတ်ရင်တရားစွဲခံရမယ်လို့ဗမာရိုဟင်ဂျာဘာသာစကားတွေနဲ့သတိပေးကြီးညာနေတယ်လို့လည်းသူကပြောပါတယ်ဒေသဆိုင်ရာဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ကဒုတိယဗိုလ်မှူးကြီးမန်ဇူရူဟာဆန်ခန်ကတော့အခြေအနေကိုအနိကဆောင့်ကြည့်နေတယ်လို့ပြောပါတယ်။ဒုက္ခသည်စခန်းအနီးမြန်မာနေဆက်တလျှောက်ကတစ်ပင်တွေမှာအတန်ချက်ဆက်တွေခြိပြီးတော့သတိပေးကြီးညာနေတာကိုတွေ့ရတယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်အတွက်သဘောတူထားပြီးမယ်လို့လည်းကြန့်ကြာနေတာပါ။ဌာနေပြန်ရေးလုပ်ငန်းစဉ်ကြန့်ကြာနေရတဲ့အပေါ်မှာလည်းတစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေကြပါတယ်ရှင်။
အမေရိကန်မြောက်ကိုရီးယားထစ်ပြီးဆွေးနွေးပွဲဖြစ်မြောက်ရေးဆက်ပြီးတော့ဂျိုးပန်းနဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်နှစ်ဦးတနင်္ဂနွေနေ့ကဆွေးနွေးခဲ့ပါတယ်။စင်ကာပူနိုင်ငံမှာလာမယ့်ဂျွန်လ၁၂ရက်နေ့ကြာလို့ရှိရင်သမ္မတထရမ့်ရဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်တို့နှစ်ဦးရဲ့တမိုင်းဝင်ထစ်ပြီးဆွေးနွေးပွဲဖြစ်လာရေးမှာမြောက်ကိုရီးယားဘက်ကလှုပ်လာနိုင်ခြေရှိတဲ့အတားအဆီးတွေကိုအကောင်းဆုံးဘယ်လိုရင်ဆိုင်ကင်တွယ်မလဲဆိုတာကိုသမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျုံအင်းတို့နှစ်ဦးမိနစ်20ကြာတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြတာပါ။လာမယ့်ဂျွန်လထစ်သီးဆွေးနွေးပွဲဟာနှစ်နိုင်ငံခေါင်းဆောင်တွေအတွက်ပထမဆုံးအကြိမ်ဖြစ်လာမယ့်အစည်းအဝေးပါ။မြောက်ကိုရီးယားဘက်ကမကြာသေးခင်ကာလကလှုပ်ရှားလှုပ်ဆောင်လာမှုတွေကိုခေါင်းဆောင်နှစ်ဦးအမြင်ဖလှယ်ဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရဲ့အကြီးအကဲပြန်ကြားရေးအတွင်းဝင်ယုံယောင်ချန်ကပြောပါရယ်။သမ္မတထရမ့်ရဲ့ဒီတောင်ကိုရီးယားသမ္မတမွန်းနှုတ်နှစ်ဦးဟာလာမယ့်အင်္ဂါနေ့ကျရင်ဝါရှင်တန်ဒီစီမှာတွေ့ဆုံကြဖို့လည်းရှိနေပါရယ်။တောင်ကိုရီးယားဘက်ကအမေရိကန်နဲ့ပူးတွဲစီရင်လေ့ကျင့်မှုဟာကျူးကျော်ရန်စဖို့ပြင်ဆင်ထားတာဖြစ်တယ်ဆိုပြီးတော့ဒီလေ့ကျင့်မှုတွေဆက်လုပ်မယ်ဆိုရင်တော့မြောက်ကိုရီးယားဘက်ကနေဂျွန်လထိပ်သီးဆွေးနွေးပွဲမှာပါနိုင်မှာမဟုတ်ဘူးဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကချင်းလျှောက်လာပါတယ်။ဒါ့အပြင်တောင်ကိုရီးယားက2016ခုနှစ်ကတည်းကရှိနေတဲ့မြောက်ကိုရီးယားစားသောက်ဆိုင်လူသမား12ဦးကိုလည်းပြန်အပ်ဖို့အတွက်မြောက်ကိုရီးယားချက်ချင်းဒီပွဲကတောင်းဆိုနေပါတယ်။ဒီမျိုးသမီးတွေပြန်လွှတ်ပေးခြင်းအဖြစ်မြောက်ကိုရီးယားနဲ့ဆက်ဆံရေးကောင်းမှုအတွက်တောင်ကိုရီးယားဘက်ကဘလောက်လူလူလလရှိတယ်ဆိုတာပြသရရောက်မယ်လို့လည်းမြောက်ကိုရီးယားဘက်ကပြောပါတယ်။တောင်ကိုရီးယားဘက်ဒီမြောက်ကိုရီးယားဘက်ကမျိုးသမီးတွေကိုပြန်ပြီးဆွဲထားတာဆိုပြီးတော့မြောက်ကိုရီးယားကတော့ဆွဆွဲထားတာပါ။ဒါပေမဲ့လည်းဒီမျိုးသမီးတွေဟာသူတို့ဆန္ဒနဲ့သူတို့တောင်ကိုရီးယားမှာလာရောက်ခြေချနေတိုင်ကြတဲ့သူတွေဖြစ်တယ်လို့တောင်ကိုရီးယားဘက်ကအခိုင်အမာပြောဆိုနေပါတယ်
။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကဒုတိယ6နှစ်သက်တမ်းအတွက်ဒီကနေ့တင်းင်းကရင်တွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ပါတယ်။ ဒီရွေးကောက်ပွဲကအာဏာရှင်ကိုနန်းတင်တဲ့ပွဲဆိုပြီးတိုက်ခန်းတွေကသပိတ်မှောက်ထားတယ်လို့နိုင်ငံတကာအသံဝိုင်းဘက်ကလည်းအများအပြားကရှုတ်ချပြောဆိုထားကြတာပါတချင်ကကမ္ဘာထိပ်တန်းရင်းနှံထုတ်လုပ်သူဗင်နီဇွဲလားနိုင်ငံမှာရင်းနှံထုတ်လုပ်မှုကျဆင်းငွေကြေးဖောင်းပွားမှုဆန်းနှစ်ရိတ်ခါရှားပမှုပရိပခတ်တွေကြီးထွားနေပေမဲ့လို့လဲအရင်ကခီးတဲ့တင်ကာမောင်သမားလှုပ်ဖူးတဲ့သမရမဒူရိုရွေးကောက်ပွဲမှာအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်သမရမဒူရိုရဲ့အဓိကပြိုင်ဘက်ကတော့ပြည်내အုပ်ချုပ်ရေးမှူးဟောင်းဟင်နရီဖာကွန်ဖြစ်ပါတယ်။ဒါပေမဲ့အင်းဝင်ဂဲလီအသင်းတော်ရဲ့သင်းအုပ်စရာဇေဘီယာဘာတူစီကလည်းမဒူရိုကိုဆန့်ကျင်တဲ့ဒုတိယမြောက်ကိုယ်စားလှယ်အဖြစ်ရှင်းပြနေတာကြောင့်ပြည်내အုပ်ချုပ်ရေးမှူးဟောင်းဟင်နရီဖာကွန်အနိုင်ရရေးကိုအထိနာစေပါတယ်ရှင်
။နမကျော်အဆူရောဖြစ်တဲ့ဘော့ဒီလန်တယောက်ဒီအမေရိကန်ကြီးလက်တေးဂီတာကနေရော့ဂီတာဘက်ကိုကူးပြောင်းလာတဲ့အမှုပညာလမ်းမှာအဓိကကျတဲ့ဂီတာတစ်လက်မနေ့လုံကစင်နေကလီလံပွဲတစ်ခုမှာဒေါ်လာ5သိန်းနီးပါးနဲ့အယောင်ထွက်သွားပါတယ်။1965ခုနှစ် Fender Telecaster အမျိုးအစားဒီဂီတာဟာဒယ်လန်ရဲ့ဂီတာသမားတစ်ဦးဖြစ်တဲ့ Robbie Robertson ကပိုင်ဆန္ဒဖြစ်ပြီးတော့ဒီဂီတာကိုဒယ်လန်ရော Eric Clapton ရော George Harrison ရောသုံးဆွဲခဲ့ဘူးတယ်လို့လီလံကုမ္ပဏီဘက်ကပြောပါတယ်။ဒီဂီတာကိုဒေါ်လာ4သိန်းနဲ့6သိန်းကြားလီလံရမယ်ဆိုပြီးတော့ငကူကမျှော်လင့်ထားတာပါ။အဆိုတော့ဘော့ဒီလန်ရဲ့1964ခုနှစ်ကထုတ်ခဲ့တဲ့ The Times The Changing ဆိုတဲ့ American ကြီးလက်ရိုးရာဂီတမျိုးစားကနေပြီးတော့1965ခုနှစ်မှာလူကြိုက်များခဲ့တဲ့ Like a Rolling Stone ဆိုတဲ့ Electronic Rock အမျိုးအစားသချင်းတွေအထိဒီဂီတကိုအသုံးပြုလာတာကြောင့်ဆိုတော့ဘော့ဒီလန်ဂီတဘဝမှာဒီဂီတဟာအင်မတန်ကိုအမှတ်တရဖြစ်စေခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညုံတို့ကပြောပြပေးခဲ့ကြရပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆက်မြန်းနာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မြင်းကြားထဲမှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအဲ့ဒီနေရာကနေအမြန်ဆုံးထွက်ခွာသွားကြဖို့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတယ်လို့နေဆက်မြင်းကနေဒုက္ခသည်တွေကပြောပါတယ်ဘဲမသွားစရာမရှိပဲလုံခြုံရေးစိုးရိမ်ရလို့နေဆက်မြင်းနဲ့ခိုလုံနေကြရတဲ့စားဝတ်နေရေးဒုက္ခတွေ့နေကြရတဲ့ထောင်ချီတဲ့နေဆက်မြင်းနေဒုက္ခသည်တွေကိုအခုလိုနှင်ထုတ်တာဟာလူသားချင်းစာနာမှုမရှိတဲ့လုပ်ရဲလို့ဒုက္ခသည်တွေနဲ့မောင်တော်ဒေသခံတွေကဝေဖန်ပါတယ်ဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်ဖက်ကတော့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါရယ်အသေးစိတ်ကိုမဆုမုံကစူးစီးတင်ပြထားပါရယ
်ဟုတ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံနှစ်နိုင်ငံနယ်နိမိတ်စီယိုကြားနယ်စပ်မြင်းကြားထဲမှာပြီးခဲ့တဲ့နှစ်ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းအသက်ဘေးကနေလွတ်အောင်တိမ်းရှောင်ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အနည်းဆုံး6000လောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်သူတို့တွေကိုဒီနယ်စပ်မြင်းကြားထဲကနေအမြန်ဆုံးထွက်ခွာသွားကြဖို့မြန်မာအာဏာပိုင်နေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကမနေ့စနေနေ့ကနေစလို့တနင်္ဂနွေတနေ့လုံးမြန်မာဘာသာရိုဟင်ဂျာဘင်္ဂလီဘာသာနှစ်ဘာသာနဲ့အတန်ချဲ့ဆက်တွေတုံးထက်ခါထက်ခါအော်ဟစ်ပြီးနှင်ထုတ်နေတယ်လို့ဒုက္ခသည်တွေကပြောပါရယ်ဘင်္ဂလားဒေ့ရှ်ဘက်ကလည်းဝင်ဖို့အခက်ခဲရှိပြီးမြန်မာဘက်ကလည်းမပြန်ရဲကြသေးတဲ့ကလင်းငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေပါပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တွေမှာအခုလိုမျိုးမြန်မာဘက်ကနေအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတဲ့အတွက်အတော်လေးကြောက်လန့်နေကြတယ်လို့ဘင်္ဂလားဒေ့ရှ်ဘာလုခါလီဒုက္ခသည်စခန်းကြီးရိုဟင်ဂျာဒုက္ခသည်ကိုယ်စားလှယ်ဦးဤစလန်ကအခြေအနေကိုပြောပြပါရယ်အဲမနေ့
ကမနေ့ကသူတို့အဲ့လိုလုံလိုက်မှရှိတဲ့ဒုက္ခညကိုမြမဆရာဘက်ကအဲ့ဒီနေရာကြီးတော့ဘယ်လိုအကျဆုံးဆွဲကြလဲအခုတော့တော့ဘာနေရာအဲ့ဒီလောက်နေရာမှာပဲဆက်လက်နေတိုင်းတော့ဆက်နေရပါတယ်
သူတို့ရဲ့အသက်ဘေးအန္တရာယ်ကိုစိုးရိမ်လို့နိုင်ငံနယ်စပ်မြင်းကြားထဲမှာခိုလုံနေကြရတဲ့ဒုက္ခသည်တွေကိုအခုလိုနှင်ထုတ်နေတာကတော့လူသားချင်းစာနာမှုလုံးဝမရှိတဲ့လုပ်ရပဲလို့ရခိုင်ဒေသထဲမှာပဲတခြားနေရာမှာခိုလုံနေရစေမောင်းတော်ဒေသခံမြို့သကြီးကြေးရွာသားကိုလာထုံးကလည်းပြောပါတယ်
သူတို့မြန်မာနိုင်ငံဘက်ကတော့တက္ကမဟုတ်ဘူးနက္ကမဟုတ်ဘူးအချင်းချင်းတွားပြီးတော့ချင်းချောက်တယ်နေတွားတယ်ရှိတယ်ဒီဥပဒေတွေပါတွေကျွန်တော်အပါတာဟိုဒီလူသားချင်းစာနာမှုအနေနဲ့ဒီလူတွေကိုကြည့်ပါဒီလူတွေကဟိုမိမိရဲ့အိုးအင်တွေမင်းရှုခံရပြီးတော့သွက်ပြေးနေရတဲ့လူတွေဖြစ်တယ်သူတို့ကဘာမှမဆင်ဘူး ပထမသူတို့ဟူဖေးကိုတွားဖို့တွားတာဒါမဲ့ဘင်္ဂလားဒေ့ရဲ့ဆွေရကလည်းဟူဖေးမှာလူများနေတယ်ဆိုပြီးတော့ပြေမဝင်ဘူးပထမဆိုတော့ဒီလူတွေကဒီဘက်မှာနေလိုက်တာအဲ့လိုဘာမှမရှိတဲ့လူတွေပြီးတော့အယားယာဆုံးဆုံးခံရတဲ့လူတွေကိုတွားပြီးတော့နေထိုးတဲ့ဟာကသိပြီးတော့လူသားမဆင်ဘူးလို့ကျွန်တော်တင်တာပဲနေတဲ့အဲ့ဒီ no man land ဆိုတဲ့ဟာကဒေနိုင်ငံမှာမှမပိုင်ဘူးမပိုင်ဘူးဆိုတော့ကျွန်တော်လူတွေကဒုက္ခရောက်တဲ့အချိန်မှာအေးနေရာမှာတွားနေတယ်အဲ့မှာစစ်တပ်ကနေတွားပြီးတော့ချင်းချတာရှိတယ်
တနိုင်ငံနေဆက်မြင်ကြတဲ့နေထိုင်သူထောင်ချီတဲ့ဒုက္ခသည်တွေအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်နေတဲ့ဒုက္ခသည်ခုနှစ်သိန်းဟာသူတို့နေရရင်းကိုပြန်လာရဲကြဖို့ဆိုရင်တော့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းသူတို့ဆုံးရှုံးနေနာခဲ့ရတာတွေကိုတရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့နဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့အရေးတကြီးလိုအပ်ပါတယ်လို့လည်းကိုလာထုံးကဆိုပါတယ
်ပြန်လာဖို့ပြတာကဒီလူတွေလာပြီးတော့ဘယ်မှာနေမလဲပေါ့အဲ့ဒါတစ်ချက်ရှိတယ်ပြီးတော့လူတွေအတွက်ဟိုယာယီတီးတွေဆိုပြီးတော့စောက်တာရှိတယ်ဒါမဲ့ကျွန်တော်လူတွေကအဲ့တိမှမနေရှင်ဘူးမနေရှင်ဘူးဆိုတာကကျွန်တော်တို့မှာကိုပိုင်အိုးနဲ့အိမ်နဲ့ရှိခဲ့တယ်အဲ့ဒါကိုမြန်မာအစိုးရဘက်ကမီးရှို့တယ်မီးရှို့တဲ့ဟာကိုကျွန်တော်တို့ပြန်ခေါ်ချင်ရင်ကျွန်တော်တို့ကိုအဲ့ဒါတွေစောက်ပေးရမယ်စောက်ပေးရကလည်းမိမိရဲ့မူလနေရာတွေမှာစောက်ပေးရမယ်ပြီးတော့အဲ့ဒါတစ်ချက်နောက်တစ်ချက်ကလုံခြုံရေးဆိုတာကဒီဘက်မှာလုံခြုံရေးတွေရှိတယ်စစ်တေးလေးရှိတယ်နေကြဆုံးလေးရှိတယ်ရည်ရည်လေးရှိတယ်ဒါမဲ့လုံချုံရေးဆိုတာကကျွန်တော်တို့ကအကွေမဖေးတာအကွေမဖေးရပေါ့အပြင်ကျွန်တော်တို့ကိုပူပြီးတော့သူတို့ပဲနှိပ်စက်တာလေနောက်တစ်ချက်ကကျွန်တော်တို့လူတွေကအရင်ကတည်းကဟိုနိုင်ငံတော်အခွင့်အရေးတွေဆုံးရှုံးခံရတာရှိတယ်အဲ့ဒါတွေကိုကျွန်တော်တို့ကိုပြေးပြေးရမယ်ကျွန်တော်တို့ရဲ့အရင်နိုင်ငံတော်အခွင့်အရေးရခဲ့တဲ့နိုင်ငံတော်အခွင့်အရေးတွေကိုသူတို့ကပြန်ရုပ်သိမ်းတယ်ရုပ်သိမ်းတဲ့ဟာတွေကိုပြန်ဖြေရမယ်ဆိုပြီးတော့ကျွန်တော်လူတွေကတောင်းဆိုနေတာအဲ့ဒါတွေမရမရှိတော့လူတွေပြန်လာဖို့ကျွန်တော်ကတော့မမြင်ဘူ
းလောလောဆယ်မှာတော့နေဆက်မြင့်နေဒုက္ခသည်တွေရောဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ဒုက္ခသည်တွေမှာမုတ်တုံမိုးရာသီရောက်လာခြင်းမိုးတက်လေပြင်းနဲ့လေမုန်တိုင်းတံကိုခံနေရတာကြောင့်နေထိုင်ရေးကအတော်လေးဒုက္ခဖြစ်နေကြရတယ်လို့လည်းဒုက္ခသည်စခန်းတွေကိုယ်ဤစလန်ကပြောပါတယ်အခုလိုမျိုးနေဆက်မြင့်ပေါ်ကဒုက္ခသည်တွေကိုအတန်ချဲ့ဆက်နဲ့တုံးပြီးမောင်းထုတ်တာကိုမြမဘက်ကပြီးခဲ့တဲ့နှစ်ဆန်းပိုင်းကတကြိမ်ပြုတ်လုခဲ့ပေမဲ့နှစ်ဖက်တင်းမာမှုတွေဖြစ်ပြီးညှိနှိုင်းခဲ့ရပြီးတဲ့နောက်မှာတော့အခုလိုအတန်ချဲ့ဆက်သုံးနှစ်ထုတ်တာတွေကိုမြမဘက်ကယာယီရပ်တန့်ခဲ့တာပါမြမဘက်ကအတန်ချဲ့ဆက်တွေနဲ့နှင်ထုတ်နေပေမဲ့ဒုက္ခသည်တွေကတော့ဘဲမှမထွက်ခွာပဲနေထိုင်နေကြဆဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နေကြာဆောင်တက်တာဝန်ရှိတဲ့သူတွေဘက်ကတော့အခုလိုမျိုးမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကနေဆက်စီယိုတစ်လျှောက်ကတစ်ပင်နေမှာအတန်ချဲ့ဆက်တွေခြိနှောင်ပြီးအတန်လွှင့်နေတာကိုအနီးကပ်စောင့်ကြည့်နေကြပါတယ်ရှင
်မတ်ဆုမုံပြောပြပေးခဲ့တာပါရှင်အခုဆက်ပြီးထိုင်ဝမ်နိုင်ငံတိုက်ပင်မြို့ကအမှုပညာလက်ရာပြပွဲအကြောင်းတင်ဆက်ပေးပါမယ်ထိုင်ဝမ်နိုင်ငံတိုက်ပင်မြို့မှာကျင်းပတဲ့အမှုပညာတော်လှန်ရေးတိုက်ပေးလို့အမည်ပေးထားတဲ့အမှုပညာလက်ရာပြပွဲမှာမြန်မာနိုင်ငံကအမျိုးသားပကြီးဆရာတဦးကပထမဆုံးအဖြစ်ဝင်ရောက်ပြသခွင့်ရခဲ့ပြီးဒေါအောင်ဆန်းစုကြည်ပုံတွေကိုမြန်မာငွေဆက်ကူနဲ့ဒီဇိုင်းလုပ်ထားတဲ့သူ့ရဲ့အမှုပညာလက်ရာကိုခင်းကျင်းပြသခဲ့ပါတယ်။ကမ္ဘာနိုင်ငံတော်တော်များများကပကြီးပပုအမှုပညာအကျော်မော်တွေပါဝင်တဲ့ထိုင်ဝမ်နိုင်ငံကအမှုပညာပြပွဲအကြောင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ
်။ထိုင်ဝမ်နိုင်ငံတိုင်ပင်မြို့တော်မှာမေလ18ရက်ကစတင်ကျင်းပတဲ့Art Revolution Taipei အမှုပညာတော်လှန်ရေး Taipei ဆိုတဲ့ ART အမှုပညာလက်ရာပြပွဲမှာကမ္ဘာတဝန်းကပကြီးဆရာတွေနဲ့ Installation Arts အမှုပညာရှင်တွေရဲ့ထောင်ချီတဲ့အမှုပညာလက်ရာတွေကိုခင်းကျင်းပြသထားတာပါထိုင်ဝမ်က ART အမှုပညာလက်ရာပြပွဲဟာပကြီးအမှုပညာရှင်တွေအတွက်ရောအမှုပညာလက်ရာစုဆောင်းဖို့လာရောက်ဝယ်ယူသူတွေအတွက်ပါဂျာဂန်ပွဲစား Agency တွေမလိုပဲအချင်းချင်းတိုက်ရိုက်တွေ့ဆုံနိုင်တဲ့နေရာတစ်ခုလည်းဖြစ်တယ်လို့ပကြီးဆရာမလည်းဖြစ်ပကြီးနီးပြလည်းဖြစ်တဲ့အေလင်းချန်ကပြောပါတယ
်။他画了红山书籍这样一个对缅甸来说一个非常
ဒီပွဲမှာပြသထားတဲ့တကွာလုံးကအမှုပညာလက်ရာတင်ပြပုံတွေကိုကြည့်ရင်မတူကွဲပြားတဲ့ယဉ်ကျေးမှုတွေကိုတွေ့နိုင်မှာပါ။အဲ့ဒီမှာဒီနှစ်အတွက်ထူးခြားချက်ကမြန်မာနိုင်ငံကလာတဲ့ပကြီးဆရာဇွဲရန်နိုင်ရဲ့ဒေါန်ဆန်းစစ်ကြီးပုံတူလက်ရာတွေပဲဖြစ်ပါတယ်။သူကမြန်မာပြည်ရဲ့ထင်ရှားတဲ့ခေါင်းဆောင်တစ်ယောက်လည်းဖြစ်ပါတယ်။ဆိုတော့ဒီပြပွဲကနေကမ္ဘာတစ်လောကယဉ်ကျေးမှုတွေကိုလေ့လာနိုင်မှာဖြစ်ပါတယ်
။ဆယ်စုနှစ်နဲ့ကြီးအာဏာရှင်တွေအုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာပြည်သူတွေနေစဉ်တုံးနေတဲ့ငွေဆက်ကူတွေနဲ့ဒစေကောင်းတွေကိုအလွယ်တကူဖျက်သိမ်းခဲ့တဲ့တာဒကတွေရှိပါတယ်။တချို့ငွေဆက်ကူတွေဆိုရင်ဒီကနေ့ခေတ်လူငယ်တွေတောင်မမြင်ဘူးကြတော့ပါဘူး။ဒါကြောင့်သူ့ရဲ့အမှုပညာလက်ရာမှာဒေါအောင်ဆန်းစုကြည်ရဲ့ပုံတွေကိုဗိုလ်ချုပ်အောင်ဆန်းပုံပါတဲ့ငွေဆက်ကူဟောင်းနေနဲ့ဒီဇိုင်းဆင်နာတာပါလို့မြမပကြီးဆရာကိုဇွဲရန်နိုင်ကပြောပါတယ
်အဲဒီပတ်စံတွေကတော့ဆောင်ဘုရားဆက်စနေပါချက်သိမ့်လိုက်တဲ့ပတ်စံအဲပတ်စံဒီဖြစ်သိမ့်လိုက်တဲ့မြန်မာနိုင်ငံရဲ့ပတ်စံ ဒီသက်သက်သံမှုတွေပြုလုပ်နေတဲ့အရင်ကရန်နိုင်ငံဒီဘုဒ္ဓတိဘုဒ္ဓတိရဲ့သံမှုတွေပေါ့အဲ့ဒီအခုလိုကြောက်ပြက်လို့မျိုးပါဖြစ်နေတယ်အဲ့ဒီတော့တော့ generation တစ်ခုဆိုတော့အဲ့တော့နောက်မျိုးစစ်တင်တာပြည်နေကြရအောင်အဲ့ဒီဒီလိုကြည့်ရင်ပတ်သက်ဟောဒီအထိတ်တဲ့သဘောမျိုးဖြစ်နေတယ်
ကျဝဲရဲ့တနင်္လာမှာတော့သဘာဝတရုပ်မှန်အတွေးတွေတိတိပကြီးရင်းနီကျူဘီစင်တွေရောကပပကြီးကျော်ပီကာဆိုရဲ့ရေးဟန်တွေနဲ့ပါပေါင်းစပ်ရေးထားတဲ့ဒက်ရှ်ပကြီးဆရာဇရခ်တန်ဂီရဲ့လက်ရာတွေကိုလည်းမြင်နိုင်ပါတယ်သူ့လက်ရာတွေကိုကြည့်ရင်ရင်းနီရေးဟန်တွေရောထွေးထားတာပါအယောင်တွေသုံးနာပုံကထူးခြားတယ်လို့လူသိများတဲ့တရုပ်နိုင်ငံကပကြီးဆရာဝမ်ကျောက်ကြီးကပြောပါတယ်ပကြီးဆရာဇရခ်ရဲ့ပုံဖော်မှုအပေါ်သူ့အမြင်ကိုဝမ်ကျောက်ကြီးကရှင်းပြပါတယ
်။တဲဝင်တဲ့ဝတ္ထုဟာမြင်ကြတာကကျော်တဲ့က千塘渡。渡是渡河的渡。你看这个地方有个船。
ဒီပြည်ကနာမည်ကနိဗ္ဗာန်ကိုဖြတ်သန်းခြင်းပါ။တကယ်တော့မြစ်ကိုဖြတ်ကူးနေတာပါ။အဲ့ဒီမှာလေပြင်းစင်းကိုတွေ့ရပါလိမ့်မယ်။ဘာကြောင့်လေပုံကိုထည့်ဆွဲထားရတာလဲဆိုတော့လူဘွားကနေကောင်းတဲ့ဘုံတစ်ခုကိုသွားဖို့ဆိုရင်စီးစရာရင်တစ်ခုလိုပါတယ်။ဒီမှာလေဆိုတဲ့ရုပ်ဝတ္ထုကိုသုံးပြထားပေးမယ်။လူတွေကြားထဲမှာတော့လူတူကအခြားလူတူအတွက်ထားတဲ့စေနာကူညီမှုမျိုးကိုရည်ရွယ်ခြင်းလို့ဖြစ်ပါတယ
်။ဒီပြပွဲမှာရုပ်ရှင်ဇာတ်ကားတွေတုံးခဲ့တဲ့မော်တော်ကားပစ္စည်းအပိုင်းအစတွေကိုတုံးပြီးပေါင်းစပ်ဖွဲ့စည်းထားတဲ့အမှုပညာပြည့်ရုပ်တွေကလည်းလူတွေကိုဆွဲဆောင်နေပါတယ်။ထိုင်ဝမ်နိုင်ငံကဂျိုနာချိုးဟာအမှုပညာပစ္စည်းဝယ်ယူစုဆောင်သူတူဖြစ်တယ်လို့ဒီပြပွဲစီစဉ်သူတူလည်းဖြစ်ပါတယ်။သူက Transformers ရုပ်ရှင်စီးရီးထဲမှာပါတဲ့ Optimus Prime ဆိုတဲ့ဇာတ်ကောင်ကိုအရန်နှစ်သက်သူလည်းဖြစ်ပါတယ်။
本来要抛弃掉的这些废料，后来呢，他们把它收集起来，然后呢，就把它组装成一个。
OBM Prime ဆိုတဲ့ရုပ်ရှင်ထက်ကစက်ကောင်ကိုစွန့်ပစ်ကားတွေစီကအစိတ်ပိုင်းနဲ့ဖွဲ့စည်းထားတာပါ။အဲ့ဒီအစိတ်ပိုင်းတွေကတကယ်ဆိုရင်လွှင့်ပြရမယ့်အရာတွေဖြစ်ပေမဲ့အဲ့ဒီလိုအစိတ်ပိုင်းတွေကိုအမှုပညာပစ္စည်းအဖြစ်ပြန်ပြီးတော့ဖွဲ့စည်းထားတာမျိုးပါ။ဒီလိုလုပ်တာကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အကျိုးဖြစ်စေပါတယ်။
ထိုင်ဝမ်နိုင်ငံမှာပြသတဲ့ Art Revolution Taipei 2018အမှုပညာပြပွဲကိုမေလ18ကနေ27ရက်နေ့ထိပြသပြီးအဲ့ဒီမှာနိုင်ငံပေါင်း84နိုင်ငံကအမှုပညာရှင်ပေါင်း450ကျော်ရဲ့အမှုပညာလက်ရာ4500ကျော်ကိုခင်းကျင်းပြသတာဖြစ်ပါတယ်။ဒီပြပွဲကိုထိုင်ဝမ်နိုင်ငံမှာနှစ်စဉ်ကျင်းပပြီးအမှုပညာလက်ရာတွေကိုရောင်းချပေးတာလည်းဖြစ်ပါတယ်
။ကိုညံဝင်းအောင်ပါရှင်။အခုဆက်လက်ပြီးသဘာဝဝန်းကျင်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ကမ္ဘောဒီးယားနိုင်ငံအရှိတောင်ဘက်ကမ်းရိုးတန်းတစ်လျှောက်မှာရင်းနှီးသတ္တဝါတွေနေထိုင်ကျဆားတဲ့ဒေသတွေပျက်စီးလာတာနဲ့ငါးအလွန်ကျွံဖမ်းဆီးတာတွေကြောင့်ကမ္ဘောဒီးယားရဲ့ရေတံဇာတနဲ့သဘာဝပတ်ဝန်းကျင်တွေပျက်စီးလာပါတယ်။တစ်ချိန်ကအလွန်ပိုးများခဲ့တဲ့ပြည်ကြီးငါးတွေတောင်ရှားပါသွားပြီလို့ဒေသခံငါးဖမ်းသမားတွေကပြောပါတယ်။ဒီအကြောင်းကို AP သတင်းဆောင်မကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ်။
ကမ္ဘောဒီးယားနိုင်ငံစီဟန်နိုဗယ်မြို့နီးကမ်းရိုးတန်းကရေတံဇာတတွေဟာအဝေးကကြည့်ရင်တော့ပျက်စီးသေးတဲ့ပုံမရပါပဲအနီးကပ်ကြည့်လိုက်မယ်ဆိုရင်တော့ပျက်စီးစရာပြုတ်နေတာကိုတွေ့ရမှာပါရေနေတတော်ဝါရီချက်စားတဲ့နေရာတွေပျက်စီးလာတာနဲ့တရားမဝင်ကအလွန်ကျုံဖမ်းတာတွေကြောင့်ဒေသအတော်များများကရေနေတတော်ဝါရီကွဲပြောက်လို့နေဖြစ်နေပါပြီတနာကြောက်တန်းတွေမှာလည်းတွေ့မြင်နေကြငါးတွေမတွေ့ရတော့ပါဘူးအခုလိုပျက်စီးပြက်ကွယ်လာတဲ့အဓိကအကြောင်းရင်းကတော့ထိုင်းနဲ့ဗီယက်နမ်နိုင်ငံကပိုက်ဆွဲငါးဖမ်းသင်္ဘောတွေကိုတရားမဝင်ဖမ်းဆီးခွင့်ပြုလာတာကြောင့်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ကမ္ဘောဒီးယားရေတပ်ကိုအဲ့ဒီဆက်လေတွေကရရရရလှထိုးပြီးတော့တရားမဝင်ငါဖမ်းနေကြတာပါ။တချို့ဆက်လေကြီးတွေရဲ့ငါဖမ်းပိုက်ကပင်လယ်ကျမ်းမြင့်ထိရောက်နေပြီးတော့ပိုက်ဆွဲရလမ်းကြောင်းတစ်လျှောက်မှာရှိတဲ့အရာအလုံးဖျက်ဆီးပစ်လိုက်တာပါ။ဒီလိုပျက်စီးသွားတဲ့အထဲမှာငါးတွေမြို့ပွားတဲ့အရေးကြီးတဲ့အတိုက်လိုနေရာတွေလည်းပါဝင်ပါတယ်။ဒီဒေသမှာဆက်လေနဲ့နေစဉ်ငါးနဲ့နေပါကြလမ်းညွန်လှုပ်လာတဲ့အင်္ဂလိပ်လူမျိုး Scott Jennings ကသူ့ရဲ့အတွေ့အကြုံကိုခုလိုပြောပါတယ်
။ I do know they used to do dynamite fishing here as well a lot of trawling
ဒီနေရာမှာ dynamite ဖြတ်ပြီးငါးဖမ်းခဲ့ဘူးတရားတော့မသိပါဘူး။ပိုက်ချပြီးဖမ်းတာတွေကတော့အများကြီးပါ။ဒေသခံတွေပြောရဆိုရင်တော့ဒီနေရာမှာငါးတွေလုံးဝပြုံးလိသားတယ်လို့ဆိုကြပါတယ်။အထူးသဖြင့်ကတော့ဒေသခံတွေစားသုံးရတဲ့ပြည်ကြီးငါးတွေမျိုးတုံးသွားတာပါ
။ဒေသခံတွေကပြည်ကြီးငါးကိုတရေစာအဖြစ်လမ်းတွေပေါ်မှာကင်ပြီးတော့ရောင်းချတတ်ပါတယ်။တပိမလဲကမ္ဘောဒီးယားကနေတရားမဝင်ဖမ်းထားတဲ့ပြည်ကြီးငါးတွေကိုထိုင်းနဲ့ဗီယက်နမ်ကစားတောက်ဆိုင်တွေမှာရောင်းချတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနိုင်ငံတွေမှာတော့တရားမဝင်ငါးဖမ်းမှုကြောင့်ပြည်ကြီးငါးတွေရှာပါကုန်တဲ့အတွက်သူတို့ရဲ့ငါးဖမ်းဆက်လေတွေကမ္ဘောဒီးယားရေပိုင်းနယ်ထဲရောက်လာတာပါ။ပြည်ကြီးငါးရောင်းတဲ့ဆိုချီယာဟင်းကအခုလိုပြောပါတယ်
။တိတ်မစားလို့တပိယမတော့တမ်
းဒီနေ့ကနေဝယ်လာတဲ့ပြည်ကြီးငါးတွေကိုတစုနဲ့ကင်ကြီးကမ်းခြေတွေမှာလိုက်ရောက်ပါတယ်။ကျမရဲ့ဖောက်တယ်တွေကတော့နိုင်ငံသားတွေနဲ့ကမ္ဘောဒီးယားလူမျိုးတွေပါသူတို့အားလုံးပြည်ကြီးငါးခင်ကိုကြိုက်ကြပါတယ
်ရှီဟန်နိုဗယ်မြို့နီးအောင်ရွာကတော့ပြည်ကြီးငါးဖမ်းမီလောက်ကင်စားတောက်နေတဲ့ဒေသတွေနောက်ဆုံးကျတဲ့ရွာဖြစ်ပါတယ်
ရွာခန့်တင်္ဂသည်တွေကတချို့နေရာတွေမှာပီကျင်းငါးတွေရှိပေမဲ့လည်းဗီယက်နမ်ငါးဖန်ဆက်လေကြီးတွေရောက်လာပြီကြတဲ့ကရှာပါကုန်ပြီလို့ပြောပါရယ်မိသားစုစာဝန်ရေးအတွက်အခြားရေတရဝါတွေကိုလည်းဖမ်းနေရပြီလို့ပီကျင်းငါးဖမ်းတဲ့တင်္ဂသည်ဘန်ချီယာကပြောပါရယ်ဗီယက်နမ်မိသားဗီယက်နမ်ရဲ့အကျိုးမရောဗီယက်နမ်ကငါးဖန်ဆက်လေကြီးတွေရောက်လာကြတဲ့ကပီကျင်းငါးတွေတိတ်မမီရောပါဘူးဒီနေ့တော့ကျ ီးတော့တဲ့အတွက်ကနန်းတွေဖမ်းရတာပ
ါပီဂျင်ငါးတွေဟာတောယုံဖမ်းမိဖို့မလိုတဲ့အတွက်အခုလိုရှာပါလာတာဟာကောင်းတဲ့လက္ခဏာတော့မဟုတ်ဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်ပီဂျင်ငါးတွေဟာပင်လယ်ကျမ်းမြေအနေမှာနေထိုင်ကျဆာကြတာပါဒီကတချို့တငါတွေကလက်စစ်ပိုက်ကွန်ထဲနဲ့ပြစ်ပြီးဖမ်းတဲ့အတွက်ဖမ်းမမိပဲကြံနေတဲ့ရေတရွာတွေခုံထွက်လာပြီးပိုက်ကွန်ထဲမှာမိသွားတာပါ။ငါဖမ်းဆက်လက်အသေးစားတွေကပီချင်းက10ကီလိုလောက်နှိမ့်စင်ဖမ်းမိပြီးတော့တစ်ကီလိုကို5ဒေါ်လာနဲ့ပြန်ရောင်းပါတယ်။ဒါကြောင့်ပီချင်းကကီလိုရားနဲ့ချီပင်လယ်ထဲမှာနှိမ့်စင်အဖမ်းခံနေရတာပါ။တငါတွေလည်းကလကိုဒေါ်လာ900ကနေ600အထိရကြပါတယ်။တဟာကုန်းမြေပေါ်ကအလုပ်သမားတွေရတဲ့ဝင်ငွေရဲ့နှဆဖြစ်ပါတယ်။ဝင်ငွေကောင်းဝင်မဲ့ပြည်ချင်းငားတွေရဖို့ပိုခက်ခဲလာတယ်လို့တငါတဲ့ခီအတိတ်ကပြောပါတယ
်ဘူ10ឆ្នាំមុនហ្នឹងបោះលបរវា
លងគេ10ឆ្នាំឡောက်ក៏ဆိုရင်ពេលលេដើមមកငားរីអញ្ញាជីပဲဗျအခုတော့ငားဖန်းဆက်လီរីလည်းအញ្ញាជីပဲအထူးသဖြင့်ဒီနေရာမှာပြည်ချင်းငားဖန်းတဲ့ဆက်လီរីအတော်များတဲ့အတွက်ပြည်ချင်းငားរីတိတ်မကြံတော့ပါဘူးတချို့တော့ရှိသေးတယ်ဆိုပေမဲ့အရင်ကားလောက်တော့မများတော့ပါဘူးနေနေပါပါပဲကြံပါတော့တယ
်ကမောရီးယားပင်လယ်တယံစာရထိန်းသိမ်းရေးဌာနရဲ့အဆိုအရထိန်းသိမ်းရေးလုပ်ငန်းတွေအသေးချာပြန်လုပ်မယ်ဆိုရင်အမြန်ဆုံးပြန်ကောင်းလာနိုင်တယ်လို့ဆိုပါတယ်ဆီယန်နိုဗယ်မြို့နီးရှေ့ပြင်းနယ်နိမိတ်ကိုရှင်းနေတရဝထိန်းသိမ်းရေးဥယျာဉ်ဖြစ်ဖန်တီးလိုက်ကြောင်းကမောရီးယားအဆိုအရကဖေဖော်ဝါရီလမှာကြေညာလိုက်တဲ့အတွက်တီတီတကရင်းနေတရဝရီဗျူးဆက်ပြန်ပွားရေးအထောက်ကူဖြစ်ဖို့ကြီးမားတဲ့မျှော်လင့်မှုတွေလည်းရှိလာနေပါတယ်ကမ္ဘောဒီးယားသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနရဲ့အဆိုအရကမ်းခြေတလျှောက်နဲ့ရင်းနှီးသတ္တဝါထိန်းသိမ်းရေးဥယျာဉ်ကိုစောင့်ကြည့်ရေးတပ်ဖွဲ့ဝင်30နဲ့အချင်းပြည့်ကင်းလက်စောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်
။မနန်းလောင်စီစဉ်တင်ဆက်ပေးခဲ့တာပါ။တောတာရှင်တွေနားဆင်နေကြရတာကတော့ VOA American အတန်ရဲ့တနင်္ဂနွေညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့ဂျန်နေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင်။
American ပြည်တော်စု Texas ပြည်နယ် Santa Fe ထက်တန်းကျောင်းမှာလူစုလူဝေးတွင်ကြစ်ခတ်မှုကြောင့်အများစုကျောင်းသားပြည်အပါအဝင်လူ10ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ73ဦးထိရှိလာကြောင်းအာဏာပိုင်တို့ပြောဆိုထားတာနဲ့အတူ Santa Fe လူမှုအသိုင်းအဝိုင်းချမှာတော့ဝန်내ခြေကွက်နေကြပါတယ်လွတ်တော်မှာ Randy Webner ကတော့စီးလုံးညီညွတ်မှုနဲ့အတူတကွကြော်လွှားကြဖို့မနေ့စနေနေ့ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်ကျူဘာနိုင်ငံမှာတောက်ချနေတော့ကလင်းရင်ပြတ်ကျခဲ့ပြီးလင်းရင်ပေါ်ပါတိဆုံသွားတဲ့သူတွေအတွက်တနိုင်ငံလုံးခြေခွဲဝန်းနမှုအဖြစ်နှိယတာသတ်မှတ်ထားပါတယ်။တောက်ချနေကလင်းရင်ပြတ်ကျမှုကြောင့်အာဂျင်တီးနားနဲ့မက္ဆီကိုကခီးတဲ့တချို့အပါအဝင်လူပေါင်း109ဦးတိဆုံခဲ့ရပါတယ်။ဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အနီးကသဘုံတို့နောက်ဆုံးထိန်းချုပ်ရာဒေသကနေအစ္စလာမစ်အစွန်းရောင် IS တိုက်ခိုက်ရေးသမားတွေကိုရွှေ့ပြောင်းပေးနေတဲ့အကြောင်းဆီးရီးယားရေဆောင်ချီရေးအဖွဲ့ကပြောပါတယ်။ဒီဆောင်ရွက်ချက်ကြောင့်ဒီဒေသကိုအစိုးရကပြန်လည်ထိန်းချုပ်နိုင်မှာလည်းဖြစ်ပါတယ်။ယာမုတ်ပါလက်စတိနီးယန်ဒုက္ခသည်စခန်းကနေဒီကနေ့တနင်္ဂနွေနေ့ကစလို့တိုက်ခိုက်ရေးသမားတွေနဲ့မိသားစုတွေကိုပြောင်းရွှေ့ပေးနေတာလို့ပြည်တွင်းခြေဆိုင်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးပိုင်းမှာအမေရိကန်ကလုံငွေပြနေတဲ့ကိစ္စကိုတည်ရတတာရှော့ချနိုင်ဖို့ခြေလှမ်းရက်တွေကိုအမေရိကန်နဲ့တရုတ်နှစ်နိုင်ငံအကြားသဘောတူညီချက်ရပြီလို့နှစ်ဖက်စလုံးကပြောဆိုထားပါတယ်။တရုတ်နိုင်ငံဘက်ကမမျှတတဲ့ကုန်သွယ်ရေးလုပ်ဆောင်မှုတွေကြောင့်တရုတ်ကရောင်းချတာထက်ကိုအမေရိကန်ကအတော်ပိုဝယ်နေရတဲ့သဘောဖြစ်တယ်လို့အမေရိကန်ကဆွဆွဲပြီးတစ်ဖက်ဆင့်မြင့်ကိုယ်စားလှယ်တို့ဝါရှင်တန်ဒီစီမှာဆွေးနွေးခဲ့ကြပြီးတဲ့နောက်မှာဒီကြေညာချက်ပေါ်ထွက်လာတာပါရှင်
။သတင်းချင်းချုပ်ကိုမတ်သိန်းကြီးထိုက်ပြောပြသွားတာပါ။ဒီညနေစီစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်မှန်ဆိုင်ရာအင်ဂျင်နီယာကတော့ Voice Tech Zone ရဲ့ဖြစ်ပါတယ်။ VOA American အတန်များညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25ရုကနေထုတ်လွှင့်နေတာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
Thank you.